Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်မေလ17ရက်ဗုဒ္ဓဟူးမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ไคลโดมีเตอร์24/50/51เนี่ยไคลแลมีเตอร์190รูปอื่น VOA Facebook สาญญนาก็บายุทธันเนี่ยอดุด้ายย้ายทุ่นลุ่นไปนี่บาระจนกะคิมอซูเมมาဒီกะเนบုတ်ดูมะเนกินอซีซั่นတွေကိုတာဝန်ယူတင်ဆက်သွားมาပါဒီกะเนมะเนกินทุ่นลุ่นไปแม้နိုင်ငံတကာသတင်းတွေကတော့ยูเครนနိုင်ငံပင်လယ်နက်စိတ်ကန်းကိုရုရှားကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်နေပါတယ်ခြေစုံကောင်းဆုံးတကူလုံးဖုံးပြီးမျက်လုံးသာဖော်ပြီးဝေးရမယ်ဆိုတဲ့တာလီဘန်တွေအုပ်ချုပ်သူတွေရဲ့အမိန့်ကိုအာဖဂန်အမျိုးသမီးတွေကစန့်ကျင်ဆန္ဒပြကြပါတယ်။တိရီလင်္ကာနိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုကိုကုလသမဂ္ဂကရှုံချလိုက်ပါတယ်။အဲ့ဒီနောက်သတင်းသုံးသပ်ချက်တွေ၊သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုလည်းဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကကြားရမှာတစ်ခုကတော့
ဒီမိုကရေစီကိုစန့်ကျင်ပြီးတော့အာဏာရှင်တွေကလုတ်ချင်နိုင်လုတ်နေတဲ့ကိစ္စတွေအားလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တိုက်တွန်းထားပါတယ်
။အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသုံးသပ်တင်ပြချက်မှကြားကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေထုတ်လွှင့်တင်ဆက်ပေးပါမယ်။ကဲအခုတော့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုမတ်သိင်ကြီးနဲ့ကိုစုံမိုးကျော်တို့ကပြောပြပေးပါခင်ဗျာ။
ပင်လယ်နက်စိတ်ကန်အိုဒက်ဆာကိုအင်ကာနစ်မှာရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။သတင်းဆက်တပတ်ထဲကိုရောက်လာတဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းယူကရိန်းကိုပို့ဆောင်တဲ့အရေးကြီးတဲ့လက်နက်သေးယူပို့ဆောင်မှုတွေကိုရုရှားဆိုရဘက်ကဟန့်တားဖို့ကြိုးစားတာဖြစ်ပါတယ်။အိုဒက်ဆာကပြင်းထန်တွေကိုရုရှားတို့ကဒုံးကျည်9ဆင်းနဲ့ပစ်ခတ်ခဲ့ပြီးဈေးဝယ်စင်တာတစ်ခုနဲ့တူလောင်ယုံတစ်ခုကိုထိမှန်ခဲ့ပြီးအ ਨੇ စုံတဦးသေဆုံး၅ဦးဒဏ်ရာရကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မနေ့လင်းချိန်မှာတူလောင်ယုံကိုတွားရောက်ကြည့်ရှုခဲ့တဲ့မြို့တော်ဝင်ကတော့ဒီတူလောင်ယုံဟာစစ်တပ်အဆောက်အအုံဒါမှမဟုတ်လဲစစ်ဖက်နဲ့သက်ဆိုင်တဲ့လက္ခဏာဘာမှမရှိဘူးလို့ပြောပါတယ်။အိုဒက်ဆာကိုပြစ်ခတ်တဲ့လက်နက်တချို့ဟာဆိုရင်အရင်ဆိုဗီယက်ခေတ်ကလက်နက်တွေဖြစ်ပြီးပြစ်မှတ်ကိုထိဖို့စိတ်မချရဘူးလို့လည်းယူကရိန်းဘက်ကအခိုင်အမာပြောပါတယ်။ဒါပေမဲ့လည်းစစ်ပွဲကိုလေ့လာနေတဲ့ယူကရိန်းပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ကာကွယ်ရေးမဟာဗျူဟာစင်တာကတော့အိုဒက်ဆာကိုတိုက်ခိုက်တဲ့နေရာမှာရုရှားဆိုရဘက်ကအတန်ထက်အစများစွာမြင်တဲ့ဝေဟင်ကနေမြေပြင်ပြစ်ဒုံးကျည်ခင်ဇယ်လိုတိကျတေးကြတဲ့လက်နက်တချို့ကိုအသုံးပြုခဲ့ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအိုဒက်ဆာကိုအတန်ထက်အစများစွာမြင်တဲ့ဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာနဲ့ပတ်သက်တဲ့တက်တဲ့အထောက်ထားပြောဆိုချက်မျိုးမရှိကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဂျွန်ကဲဘီကသတင်းတောက်တွေကိုပြောပါတယ်။အိုဒက်ဆာကိုတိုက်ခိုက်မှုကြောင့်ဖြစ်စေတခြားဒေသတွေအပေါ်တိုက်ခိုက်မှုတွေကြောင့်ဖြစ်စေယူကရိန်းကိုပစ္စည်းတွေထောက်ပို့မှုအပေါ်တက်ရောက်မှုမရှိကြောင်းသူကထပ်လောင်းပြောပါတယ်ရှင်။ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဆက်ခဲ့တဲ့ပြီးခဲ့တဲ့86ရက်တာအတွင်းရာနှင့်ချီတဲ့ချိုးဖောက်မှုတွေကိုကုလသမဂ္ဂအဖွဲ့ကမှတ်တမ်းပြုစုထားတာပါ။အခုသက်တည်အထောက်အထားစူးစီးချက်ဟာဆိုရင်အဲ့ဒီကာလအတွင်းရက်ဆက်ချမ်းကျုပ်တဲ့ကျူးလွန်မှုအတိုင်းအတာကိုမချုံငုံမိသေးဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောပါတယ်
။ We documented some cases where Russian armed forces
ရုရှားလက်နက်ကိုင်တပ်ဖွဲ့တွေကအရတားတွေကိုဖမ်းဆီးတာတချို့ကိုလည်းမှတ်တမ်းပြုစုထားပါတယ်။အများစုကတော့လူငယ်အမျိုးသားတွေဖြစ်ပြီးသူတို့ကိုဘယ်လာရုစ်ကနေရုရှားကိုပို့စစ်ကြောရေးထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားကြောင်းကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောဆိုခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးထုတ်ပြန်ချက်တွေမှာတော့အရက်သားတေဆုံးမှု 9,000 ကျော်ရှိပြီးအဲ့ဒီထဲမှာတပ်ဖြတ်ခံရမှု 3,390 ဦးပါဝင်ပါတယ်။အမှန်တကယ်အရေးအတွက်ကဒီထက်များနိုင်တယ်လို့လည်းဘော့ကနာကပြောပါတယ်။ယူကရိန်းအပေါ်ကျူးကျော်စစ်မတိုင်ခင်နဲ့ကျူးကျော်စစ်အတွင်းမှာပါရုရှားကစိုက်ဘာတိုက်ခိုက်မှုတွေကျူးလွန်ကြောင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကအင်ကာနီမှာဆွဆွဲလိုက်ပါတယ်။ ရုရှားရဲ့တရားမဝင်ကျူးကျော်မှုမတိုင်ခင်လပိုင်းတွေအတွင်းမှာရောကျူးကျော်မှုစပြီးတဲ့နောက်မှာရောယူကရိန်းမှာစိုက်ဘာလုံဆောင်တာတွေမှာဇက်တိုက်အဟန့်အတားတွေဖြစ်ခဲ့ကြောင်း website တွေဖျက်ဆီးမှု DDoS တိုက်ခိုက်မှုတွေနဲ့အနှောက်အယှက်ပြုမှုတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေရဲ့ data အချက်လက်တွေကိုဖျက်ဆီးရေးစိုက်ဘာတိုက်ခိုက်မှုတွေအလုံးဟာရုရှားရဲ့လက်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်ဒီတိုက်ခိုက်မှုတွေဟာတခြားဥရောပနိုင်ငံတွေအထူးကိုပါကြော်လွန်တက်ရောက်စေခဲ့ကြောင်းလည်းသူကပြောပါတယ်။ဒီဆွဆွဲချက်ကိုတော့ဗြိတိန်နဲ့ဥရောပသမဂ္ဂဘက်ကလည်းထပ်တူပြောဆိုကြပါတယ်
။အတတော်လတ
်အတော်လတ်ထပ်တော်လတ
်မိုက်ဘိုင်းဂျော်လတ
်မိုက်ဘိုင်းဂျော်လတ
်အာဖဂန်နစ္စတန်မှာအမျိုးသမီးတွေအပြင်ထွက်ရင်ခြေပြားခေါင်းဆုံးဖုံးကာရမယ်ဆိုတဲ့တာလီဘန်ရဲ့ညွှန်ကြားချက်တစ်ကိုအင်ကာနီမှာအာဖဂန်အမျိုးသမီးတဒါဇင်လောက်ကကာဘူးမြို့တော်မှာဆန့်ကျင်ဆန္ဒပြခဲ့ကြပါသည်ကာဘူးမြို့လည်းကဆန္ဒပြပွဲမှာတော့တရားမျှတမှုဆိုတဲ့ကြွေးကြော်သံတမန်နဲ့အတူအမျိုးသမီးတွေကမျက်နှာကိုဖုံးကာမထားကြပါဘူ
းအာမောမမေခွေဟင်ဘဟိုင်းစီဇန်ဒဂျွန်ဘဟိုင်းစီအ
ရှရမြင့်မြတ်ခညာသူတွေအဖြစ်နေထိုင်လိုပါတယ်အိမ်ထဲမှာပိတ်လောင်ခံထားရသူတွေလှောင်ကျိုင်းသွင်းခံရသူတွေအဖြစ်မနေလိုပါဘူးလို့ဆန္ဒပြသူဆာယာဆာမာအလီမာယာကပြောခဲ့တာပါဆန္ဒပြပွဲစပြီးမကြခင်မှာပဲတာလီဘန်တိုက်ခိုက်ရေးသမားတွေကအမျိုးသမီးတွေရဲ့ချီတက်ဆန္ဒပြပွဲကိုတားမြစ်ရက်ဆိုင်ခဲ့ပါတယ်။ဆန္ဒပြပွဲသတင်းယူသူတွေကိုလည်းနှောက်ယှက်ဟန်တားခဲ့ပါတယ်။အာဖဂန်မှာအမျိုးသမီးတွေအပြင်ထွက်သွားလာရင်ခေါင်းငါအစခြေပြားအစုံတကိုယ်လုံးဖုံးကွယ်ထားဖို့အရေးတကြီးအပြင်သွားစရာမရှိရင်အိမ်မှာပဲနေဖို့တာလီဘန်အကြီးအကဲအာခွန်စရာရဲ့အမိန့်ညွှန်ကြားချက်ကြောင့်နိုင်ငံတကာကလည်းဝေဖန်ရှုတ်ချထားပါတယ်ရှင်။
ဒီ American တဲ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 11.13 5ဒိုမီတာ40 kHz 9.13 5ဒိုမီတာ51 kHz 5.85 နဲ့5လက်မီတာ190 kHz 1.905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ဂျာတာဝရင်းနေဝါရှင်တန်မှာစတင်မယ်American ASEAN အထူးထိပ်သည့်အစည်းအဝေးမှာဒေတာရင်းစိုးဝါနေတဲ့လူအခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေကိုထိတိယောက်ယောက်ရင်ဆိုင်ဖြည့်ရှင်းမှုမရှိဘူးဆိုရင်ဒေတာရင်းကအာဏာရှင်တွေကိုအပိအားမြောက်လုပ်ရကြလိမ့်မယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဖြစ်ပေါ်နေတာကိုလည်းအခြေအနေတိုးတက်ကောင်းမွန်လာအောင်မလုံဆောင်နိုင်ဘူးဆိုတာကိုအာဆီယံအနေနဲ့ဝန်ခံဖို့လိုတယ်လို့ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးအင်္ဂါနေ့ကသမ္မတဘိုင်ဒန်ထံပေးတဲ့အိပ်ဖွင့်ပေးစာမှာ HRW ကဖော်ပြထားပါတယ်မြန်မာနိုင်ငံအကြအတဲကိုဖြည့်ရှင်းဖို့ချမှတ်ထားတဲ့သဘောတူညီချက်9ရပ်ကိုစွန့်လွတ်ဖို့အာဆီယံကိုအမေရိကန်ကဖိအားပေးသင့်တယ်လို့ HRW ကအကြံပေးထားပါတယ်ဒါအပြင်မြန်မာအရေးတက်တက်ကြွကြွရှိတဲ့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေကမြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းနဲ့လက်တွဲလှုပ်ဆောင်သင့်တယ်လို့အကြံပြုပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအာဆီယံဒေသတွင်းလူခွင့်ချိုးဖောက်မှုတွေဟာပိုဆိုးလာနေပြီးမြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာမွတ်စလင်တွေ၊တခြားတိုင်းရင်းသားလူနည်းစုတွေ၊ဒီမိုကရေစီလိုလားသူတွေအပေါ်စစ်တပ်ကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။ဖိလစ်ပိုင်ရဲ့နောက်သမ္မတအသစ်ဖြစ်လာနိုင်ခြေရှိတဲ့ဖာဒီနန်မာကို့စ်ဂျူနီယာကသူနဲ့ပတ်သက်ပြီးအာနာရှင်သမ္မတဟောင်းမာကို့စ်ရဲ့သားအဖြစ်မရှိမြင်ပဲသူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်ကိုသာကြည့်ရှုပြီးအကဲဖြတ်စီလိုတယ်လို့ပြောဆိုလိုက်ပါတယ်မျိုးရိုးအပေါ်ကြည့်ပြီးမဆုံးဖြတ်ကြပဲလှုပ်ဆောင်ချက်အပေါ်မှာပဲအကဲဖြတ်ကြပါလို့မာကို့စ်ဂျူနီယာကပြောဆိုကြောင်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အချာမီဘောင်ဘောင်လို့ခေါ်တဲ့မာကို့စ်ဂျူနီယာဟာအတီမပြူရသေးတဲ့ကနဦးမဲရလက်တွေအရာတနင်္လာနေ့ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့လက်ရှိအမျိုးသမီးဒုတိယသမ္မတလီနီရိုဘရီဒိုကိုမဲထက်ဝက်ကျော်လောက်နဲ့အပြတ်အသတ်အနိုင်ရထားပါတယ်။အာနာရှင်ဟောင်းမာကို့စ်ရဲ့မိသားစုဝင်တဦးသမ္မတဖြစ်လာမှာကိုတချို့ဖိလစ်ပိုင်တွေကကန့်ကွက်ဆန္ဒပြကြပါတယ်။လက်ရှိရွေးကောက်ပွဲမဲအနေအထားအရာကတော့ဖိလစ်ပိုင်ရဲ့လူအခွင့်အရေးအတွက်အတိတ်နမိတ်မကောင်းဘူးလို့နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ကြီး Amnesty International ကတော့ပြောဆိုထားပါတယ်။သီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ကရှုံချလိုက်ပြီးနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ဖို့နဲ့တိုင်းပြည်ရင်ဆိုင်နေရတဲ့အကြအတဲ့အတွက်အဓိပ္ပာယ်ပြီးွားတဲ့တွစ်ဆုံဆွေးနွေးရင်းနှီးနဲ့ဖြည့်ရှင်းဖို့သီရိလင်္ကာအစိုးရကိုတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့တုန်းကအစိုးရထောက်ခံသူတွေနဲ့စန္ဒပြသူတွေအကြအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးပြီးလူ150ကျော်ဒဏ်ရာရရှိခဲ့ပါတယ်
။ The High Commissioner condemned all violence and called on the authorities to independently
လူအခွင့်အရေးမဟာမင်းကြီးကအကြမ်းဖက်တိုက်ခိုက်မှုတွေကိုရှုံ့ချပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ရတဲ့အကြောင်းအရင်းကိုလွတ်လပ်ပြီးမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုလည်းတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်လို့လူအခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ရဲ့ပြောရေးဆိုခွင့်ရှိသူလစ်ထရိုဆဲလ်ကပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတမရရဲ့ညီဝန်ကြီးချုပ်မဟင်ဒရာရာဂျာပါကဆာကိုထောက်ခံသူတွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရတာလို့ကနဦးသတင်းနေမှာဖော်ပြပါတယ်။အဲ့ဒီနေ့မှာပဲဝန်ကြီးချုပ်နှုတ်ထွက်ခဲ့ပါတယ်။လက်ရှိသီရိလင်္ကာအစိုးရအနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးအကြအတဲတွေကိုဖြစ်ရှင်းနိုင်ဖို့အားစုအားလုံးနဲ့တွဲဆုံဆွေးနွေးဖြစ်ရှင်းဖို့ကိုလည်းလူအခွင့်ရေးမဟာမင်းကြီးကတိုက်တွန်းထားပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ရှန်ဟိုင်းမြို့မှာစည်းကမ်းတွေပုံမတင်းကျပ်သွားဖို့အာဏာပိုင်တွေကကြင်ညာအပြီးမှာပဲကပ်ရောဂါလုံးဝထိန်းချုပ်ရေးတရုတ်နိုင်ငံရဲ့မူဝါဒဟာရေရှည်အတွက်အလုံးမဖြစ်နိုင်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ရတဲ့ကိုဗစ်ရောဂါနဲ့ပြောင်းလဲတတ်တဲ့ပုံစံတွေနဲ့အနာဂတ်မှာဖြစ်လာနိုင်တဲ့အခြေအနေတွေပေါ်ကျန်းကျင်သူတွေကြိုတင်ခန့်မှန်းတွက်ချက်မှုတွေရှိကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros ကပြောဆိုခဲ့သလိုအခြေအနေအပေါ်လိုက်ပြီးပြောင်းလဲတုံ့ပြန်ဖို့အရေးကြီးကြောင်းလဲသူကပြောဆိုခဲ့ပါတယ်။ပြဋ္ဌာန်းလိုက်တဲ့တင်းကျပ်မှုအသစ်အရသွာလာခွင့်ပိတ်ပင်ထားတဲ့ကာလဟာအနည်းဆုံး3ရက်ကြာပြီးအိမ်အပြင်ထွက်ခွင့်မပေးတာဒါမှမဟုတ်အပြင်ကလာရောက်ပေးပို့တာကိုခွင့်မပြုတာစားတဲ့တားမြစ်ချက်အမိန့်စာကိုတချို့ရက်ွက်တွေမှာအိမ်တွေကိုလိုက်ပေးခဲ့ပါတယ်။ Direct from Washington, the voice
of America, VOA. ဒီမနေ့ထိတ်တန်းရောက်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုစောမိုးကျော်တို့ကပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းသုံးသပ်ချက်တွေ၊သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ပထမအဦးဆုံးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းကြားရမှာပါ။အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေချိန်မှာပဲမြန်မာနိုင်ငံကစစ်အာဏာသိမ်းမှုအပါအဝင်အာဆီယံဒေသတွင်းလူအခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းနေမှုကိုအမေရိကန်ဘက်ကပွင့်ပွင့်လင်းလင်းပြောဆိုဖို့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အာဆီယံအထူးအစည်းအဝေးမှာတော့မြန်မာအရေးနဲ့ပတ်သက်လို့စာနာမှုအကူအညီပေးရေးနဲ့အာဆီယံနဲ့မြန်မာဆိုင်ရာဘုံသဘောတူညီချက်ကိုသာဆွေးနွေးပွဲရှိတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။မတ်သိန်ကြီးထိုက်ကပြောပြပေးပါမယ်
။အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကိုမေလ12ရက်နေ့ကြာသပတေးနေ့မှာစတင်ကျင်းပဖို့ရှိနေချိန်မှာပဲလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကမြန်မာဆီယနာသိမ့်မှုအပါအဝင်အာဆီယံဒေသတွင်းလူအခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းမှုတွေကိုပွင့်ပွင့်လင်းလင်းဝေဖန်ထောက်ပြမှုမရှိဘူးဆိုရင်တော့အနာရှင်ခေါင်းဆောင်တွေကိုရဲစေးတင်ပေးသလိုဖြစ်စေမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ထံကိုပေးစာတစ်စောင်ပေးပို့ပါတယ်။မြန်မာနိုင်ငံတွင်ဆီယနာသိမ်းမှုနောက်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးချမှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ဟာလည်းအခုချိန်ထိထိထိရောက်ရောက်အကောင့်ထဲမပေါ်သေးတာကိုထောက်ပြပြီးအလုံးမဖြစ်တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအာဆီယံဘက်ကဆွန့်လွတ်ဖို့အမေရိကန်ကတိုက်တွန်းပါလို့လည်း HRW ကတိုက်တွန်းထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အာဆီယံဆိုင်ရာသံမတ်ကြီးဥပိုလ်လှတင်ကတော့အထူးထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးဖို့တိုက်တွန်းထားကြောင်း VOA ကိုပြောပါတယ
်။ကျွန်တော်ဒေတာတော်တွင်းမှာဒီလူ့အခွင့်အရေးတွေကိုဒီအာဆီယံခေါင်းဆောင်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုများနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြိပက္ခများကိုအမေရိကန်ပြည်ထောင်စုကကောအာဆီယံခေါင်းဆောင်မှုကကောဒါကိုလစ်လျူရှုထားတယ်ဆိုတဲ့သဘောမျိုးသက်ရောက်စင်နိုင်မှာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီအစည်းအဝေးကြီးကနေမြန်မာနိုင်ငံအရေးကိစ္စတင်တာမကဘူးကျွန်တော်အရှိတောင်အရှဒေတာအတော်တွင်းမှာဖြစ်နေတဲ့ဇိုးဝါတဲ့လူခွင့်ရချုပ်ဖောက်မှုတွေအလုံးဒီမိုကရေစီကိုဆန့်ကျင်ပြီးတော့အာဏာရှင်တွေကလုံခြင်နိုင်လုံနေတဲ့ကိစ္စတွေအလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တိုက်တွန်းထားပါတယ်ခင်ဗျ
အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီခေါင်းဆောင် ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုချန့်လက်ထားဖို့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်အတိုင်းအာဆီယံကမပြောင်းမလဲဆက်လက်ထားရှိထားတယ်လို့ဝါရှင်တန်ဒီစီအခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန IISS ကအရှိတောင်အာရှရေးရာကျွမ်းကျင်သူအာရွန်ခနလီက VOA ကိုပြောပါတယ်အထူးထိပ်သည့်စီဝေးပွဲအတွင်းမြန်မာနိုင်ငံမှာဆီယနာတိတ်မှုကြောင့်ဖြစ်လာတဲ့နိုင်ငံရေးအကျက်တဲတွေအရေးပါဝင်နိုင်ပေမဲ့လေထူးခြားတဲ့ရလဒ်မျိုးထွက်လာဖို့အလားအလာကိုတော့သူကအခုလိုပြောပါတယ
် But I wouldn't expect any progress on Myanmar at the summit
ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တိုးတက်မှုတွေရလိမ့်မယ်လို့မထင်ပါဘူးပြီးခဲ့တဲ့နှစ်ထဲချမှတ်ခဲ့ပြီးအာဆီယံကတိုးတက်မှုမေမေရရမလုံနိုင်ခဲ့တဲ့ဝေဝါးလုံးနဲ့ဘုံသဘောတူညီချက်၅ရက်ထက်ကျော်လွန်ပြီးမြန်မာနိုင်ငံမှာလှုပ်တင့်လှုပ်ထိုက်တဲ့ကိစ္စတွေမှာအာဆီယံအဖွဲ့ဝင်တော်တော်များများနဲ့အမေရိကန်ကြားသဘောထားတိတ်တိုက်ဆိုင်ကြမယ်မထင်ပါဘူ
းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကနေမြန်မာအရေးမျှော်လင့်နိုင်စရာနဲ့ပတ်သက်လို့အမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းကျွမ်းကျင်သူ Brian Harding ကမေလ9ရက်နေ့မှာစောင်းပါတစ်ပုဒ်ရေးပါတယ်ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာအများပြားကတော့အမေရိကန်အာဆီယံကြားပိုပြီးတော့နီးကပ်တဲ့ပူးပေါင်းဆောင်ရွက်မှုအတွေ့နိုင်ငံရေးနဲ့မဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့တန့်စင်တဲ့စွန့်အင်၊ကျန်းမာရေးနဲ့ digital စီးပွားရေးတို့လိုကိစ္စတွေဖြစ်ပြီးမြန်မာနိုင်ငံတွင်းအခြေအနေတွေရိုးရွင်းချဆင်းမှုအကြောင်းကိုလည်းဆွေးနွေးမယ်လို့ဆောင်းပါးမှာရေးပါတယ်။မြန်မာအခြေအနေနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်အများအပြားစိတ်တိုင်းမကျဖြစ်နေတာကိုတွေ့ရမှာဖြစ်တယ်လို့ပဲအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝန်မဆွတ်ဖက်ရေးဆိုတဲ့အာဆီယံရဲ့စံနှုန်းကလည်းရှိနေတာကြောင့်မြန်မာစစ်ကောင်စီကိုချန့်လက်ထားရေးဓမ္မမဟုတ်လဲဖိအားပေးရေးအတွက်စိတ်အားထက်သန်မှုမှာတော့အာဆီယံထိပ်သီးတွေချမှာနက်နက်နဲနဲသဘောထားကွဲနေတာကိုလည်းအမေရိကန်သမ္မတဂျိုးဘိုက်တင်အနေနဲ့တွေ့ရမယ်လို့သူကဆောင်းပါးမှာရေးသားပါတယ်စစ်ကောင်စီရဲ့မလိုက်ရောမှုအပေါ်ပိုပြီးစိတ်မသက်မသာဖြစ်လာနေကြပြီးမြန်မာခေါင်းဆောင်တွေကိုချန့်လက်ထားဖို့အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံရေးတို့ကိုပြောဆိုလာတဲ့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူခေါင်းဆောင်တွင်နဲ့တော့သမ္မတဘိုင်ဒင်အနေနဲ့ဘုံသဘောထားရှိနိုင်ပေမဲ့လေကမ္ဘောဒီးယားဗီယက်နမ်လာအိုနဲ့ထိုင်းနိုင်ငံနဲ့ကတော့သမ္မတဘိုင်ဒင်တို့သဘောထားမတူညီမှုနဲ့ကြုံရမယ်လို့လည်းသူကသုံးသပ်ထားပါတယ်။တန်တမာရေးအရာထူးထူးခြားခြားဖြစ်ထွန်းမှုထွက်လာဖို့အလားအလာမှေးမိန်နေတာနဲ့အတူပဲအမေရိကန်သမ္မတဘိုင်ဒင်အနေနဲ့ကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံရေးမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးပို့ရေးမူပေါင်းတည်းအချမှတ်ရေးတို့အပေါ်အာရုံစိုက်မဲ့အနေထားပါလို့လည်းသူကသုံးသပ်ထားပါတယ်ရှင်
။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းမတ်တန်ကြီးထိုက်ပြောပြတာပါ။အခုတခါသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့ပလဲမြို့နယ်တဲကကြေးွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရဟယင်သုံးပြီးလေချောင်းကနေပြတ်ကတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကပြေးပို့တဲ့သတင်းကိုရဲမွန်ပြောပြပေးပါလိမ့်မယ်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်အလဲကျွန်းကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမေလ10ရက်မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟယင်နဲ့လာရောက်ပြစ်ခတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။ဟိုတိုက်ပွဲတော့မနက်ခင်းနဲ့စတိုက်တာပြဟုတ်ကနေမျိုးနယ်ပေါ်ရေလေကျွန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီနဲ့ကျွန်တော်တို့တိုက်ပွဲကြတာပြဟုတ်တိုက်ပွဲပြင်းတဲ့လေနဲ့ပါလာပြစ်တာပြဟုတ်ကျွန်တော်တို့လေကျွန်းရွာကကနေမျိုးနယ်မှာတနယ်လုံးမှာအဲ့လေကျွန်းရွာပြူရွာလဲဖြစ်နေတယ်ပြပြီးတော့ကျတော့အခုစစ်တပ်ကအဲ့မှာပဲအထိုင်ချနေတယ်ပြဟုတ်အဲ့ဒါနဲ့ကျွန်တော်တို့စခန်းတိုင်းတိုက်ပွဲဝင်ဆင်းနေတာပြဟုတ်ကျွန်တော်တို့ဂျွာတဝဲဝင်နိုင်တဲ့ချိန်မှာလေနဲ့လာပြီးတော့ကျွန်တော်နောက်ဆုတ်ခွာခဲ့ရတယ်ပြဟုတ်
တိုက်ပွဲဖြစ်ပွားတဲ့အလဲကျွန်းကြီးရွာကိုကဏီမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့ပြီးလက်ရှိအချိန်မှာစစ်ကောင်စီတပ်တွေဟာအလဲကျွန်းကြီးရွာမှာဆက်လက်တပ်ဆွဲနေတယ်လို့ဆိုပါရယ်တိုက်ပွဲကြောင့်အနီးအနားကကြီးရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့သိရပါရယ်တဆက်ထဲမှာပဲပလဲမျိုးနယ်တဲကကြီးရွာတွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါရယ်ကဏီမျိုးအလဲကျွန်းကြီးရွာကိုပစ်ခတ်ပြီးပြန်လာတဲ့ရဟတ်ရင်ဟာပလဲမျိုးကတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကိုလည်းလေချောင်းကနေပစ်ခတ်ခဲ့တယ်လို့ဒေသခံသူကပြောပါတယ်
။တိုက်ပွဲကတော့ဒီဟိုဟာပြည်တွေနဲ့ပြည်သူတွေနဲ့တိုက်ပွဲဖြစ်တယ်ဗျာဒီနေ့။ဖြစ်တော့သူတို့လည်းရဲရန်တို့ပြီးဒါဒလကပစ်ထားတယ်ဗျာ။စီးမှုကဟိုဟာပေါ့ကျွန်တော်တို့မနေ့နေ့ပဲချမ်းရယ်ပြည့်ဖက်ချမ်းရယ်ချောင်းဖက်ချမ်းရယ်ပေါ့အဲ့လိုဒီမှာပစ်တယ်။ကျွန်တော်တို့ပဲမီးလောင်ရင်နှုတ်ဖက်ချမ်းရယ်။ဒီနေ့ကြိမ်လာပစ်တယ်ဗျာ။နေ့လေကျော်ကဒီမှာဒီလောက်ကြတယ်ဒီကြိမ် ခုပြီးခဲ့တဲ့နိုင်ဝက်လောက်ကတကြိမ်လားသူတို့က
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။စကိုင်းတိုင်းဒေသကြီးတွေကကဏီမြို့နယ်နဲ့ပလဲမြို့နယ်တို့အတွင်းမှာမကြာခဏဆိုလိုစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲကြောင်ဒေသခံတွေဟာတောတောင်တွေထွက်ပြေးရတယ်လို့ထွက်ပြေးပုန်းရှောင်ရင်တောထဲမှာငွေကြိုက်ပြီးတိတ်ဆုံးသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ထဲမှာကြေးရွာဆက်ရွာထက်မင်းမီးရှို့ခံရပြီးနေအိမ်ထောင်ထဲချီမီးလောင်ကျွမ်းပြီးတော့တောင်းထဲချီတဲ့ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။စစ်ကောင်စီကမိုဘိုင်းအင်တာနက်အသုံးပြုမှုဖျက်တောက်ထားတာလဲနှစ်လားကျော်ရှိလာနေပြီဖြစ်တယ်လို့ရိခာတယူမှုကိုလည်းတင်းကျပ်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲတွေရှိနေပါတယ်ခင်ဗျာ
။စကိုင်းတိုင်းတွေက PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတွေတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုရဲမွန်ပြောသွားတာပါ။ဆက်လက်ပြီးတော့မြန်မာနိုင်ငံအတွင်းကစာအုပ်စီအကြောင်းကိုလည်းပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာအများဆုံးသုံးစွဲနေကြတဲ့စာအုပ်စီဟာရှားပါးလာပြီးဈေးနှုန်းတွေတက်နေတဲ့အတွက်သတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းစီရောင်းချသူတွေကမရောင်းနိုင်ကြတော့ဘဲဈေးကွက်ပေါက်ဈေးအတိုင်းရောင်းချနေကြပါတယ်။ဒီအကြောင်းစားသုံးစီလုပ်ငန်းရှင်တွေကိုမေးမြန်းပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။စားအုပ်စီတွေကိုမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းမပြတ်လက်အောင်တင်သွင်းနိုင်ခြင်းမရှိတော့တဲ့အတွက်လက်ကျန်စားအုပ်စီတွေကိုသက်ဆိုင်ရာကဈေးနှုန်းသတ်မှတ်ထားပြီးမဲ့လက်တွေမှာကုန်တယ်တွေစီအယောင်းဝယ်လုပ်သူတွေကလိုက်နာဖို့မလွယ်ကူဘူးလို့မကွေးတိုင်းအတွင်းကစီလုပ်ငန်းရှင်တူကပြောပါတယ်
။အစိုးရကလည်းတို့ကဘယ်လိုဖြစ်နေလို့ဆိုတော့တို့ကသတ်မှတ်ဈေးနဲ့ရောင်းခိုင်းနေတာပေါ့။ရောင်းခိုင်းပေမဲ့ဒီကုန်တယ်တွေကလည်းမရောင်းနိုင်ဘူး။တို့သတ်မှတ်ဈေးကဥပမာ6000ရောင်းခိုင်းပေမဲ့ကုန်တယ်က6000မရောင်းနိုင်ဘူး။အဲ့ဈေးကတော့မရောင်းနိုင်ဘူးဆိုလက်တိတ်ထိုးရောင်းတဲ့ဈေးတွေဖြစ်ကုန်တာပေါ့။ကြော့မရောင်းနိုင်ဘူးပေါ့။အဲ့လိုတော့ဖြစ်နေတယ်ကြာ။ခုနေသားကတော့လေဒေါ်လာနဲ့ဝယ်ဖို့ကလည်းဒီအစိုးရကလည်းတော်တော်လေးနည်းနည်းဟိုဟာတခြားစစ်စစ်နေတဲ့သဘောဆိုတော့လေ
အခုအကမှမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းကိုစောင်းစီတင်သွင်းမှုဟာနှဲပါလာတဲ့အတွေ့ပြည်တွင်းမှာဈေးကြီးနေပြီးသီးနှံစီတွေနဲ့အရင်ကလိုဈေးနှုန်းကွာခြားမှုတိတ်မရှိတော့ပါဘူးအရင်ကဆိုရင်စောင်းစီတစ်ပိတ်သာ3000ကျော်ပဲရှိရာကနေအခုအကမှ2ဆကျော်ဈေးတက်လာပါတယ်မြန်မာနိုင်ငံမှာတစ်ချိန်လုံးက COG လို့တင်စားခဲ့တဲ့မကွေးတိုင်းအတွင်းကပဲနန်းစားသုံးစီထုတ်လုပ်ရောင်းချတဲ့အဲ့ဒီစီဆက်လုပ်ငန်းရှင်ကပဲပဲစီနန်းစီဈေးနဲ့စားအုပ်စီဈေးအခြေအနေကိုအခုလိုနိုင်ရှင်ပြောပါတယ်
။ခုကြတော့ဘလို့ဖြစ်တော့ဆိုစားအုပ်စီကတော့ဟိုဈေးတွေတက်လာတော့ညနေသူစားအုပ်စီအဝင်လျှော့လာတော့ဘလို့ဖြစ်လာဆိုစားအုပ်စီကလည်း6000ကျော်ဖြစ်တယ်ကျွန်တော်တို့စီရီယာ8900ဖြစ်သွားတာပေါ့။ခုအနေထားကတော့ကျွန်တော်တို့ကဘလို့လို့ဆိုစားအုပ်စီကလည်းအဲ့လိုမြင့်လာတယ်ပေါ့လေစားအုပ်စီနဲ့ပြည်တွင်းပဲစီနိုင်စီနဲ့ဈေးကတိတ်ကွာချက်တိတ်မရှိတော့ဘူးပေါ့။အဓိကတော့ဒေါ်လာဈေးတက်လာကြတဲ့အဲ့လိုမျိုးအလိုမှအပြင်စားအုပ်စီတွေကမြင့်တက်လာအဲ့လိုဖြစ်လာတာတော့လေကိုကြဒီလိုလိုဖြစ်တာကြာအယောင်းဝဲသဘောအရာကြတော့ကျွန်တော်တို့ကဒီအင်ဒိုနီးရှားလည်းပိတ်တယ်ဆိုတော့မလေးရှားလည်းလည်းဈေးဟွာဖြစ်လို့ရသွားတာပေါ့သူကလေဈေးကင်လို့ရသွားတာပေါ့သူတို့တနိုင်ငံနဲ့ရောင်းမှုရှိသွားတာဆိုတော့လေစားစီနေတာတော့ကျွန်တော်နိုင်ငံကုပုံနာတော့ဈေးချဖို့ကတော့မရှိဘူးပြတာလေလေ
စားအုပ်စီကိုအများဆုံးအသုံးပြုကြတာကအကျော်လော်စားတောက်ကုန်လုပ်ငန်းတွေနဲ့စားတောက်ဆိုင်တွေဖြစ်ကြပါတယ်အဲ့ဒီလိုစားအုပ်စီတွေရုတ်တရက်ဈေးတက်သွားတဲ့အတွက်သီးနှံစီစစ်စစ်တွေလည်းအထိုက်လျောက်ဈေးတက်ကုန်ပါတယ်မကွေးမြို့ကနှမ်းပဲစားသုံးစီလုပ်ငန်းနဲ့စီရောင်းချသူတဦးကတော့သက်ဆိုင်ရာကစားသုံးစီဈေးနှုန်းသတ်မှတ်တာဟာစားအုပ်စီတင်သွင်းတဲ့သူတွေအတွက်ပဲလို့သူယူဆတဲ့အကြောင်းအခုလိုပြောပါတယ
်စားအုပ်စီကအဓိကစိုင်တွေပေါ့ဒပိတ်ဆိုင်တို့စားတော့ဆိုင်တွေကတော့ဒီစားအုပ်စီကိုသုံးတာခိုင်စားအုပ်စီက8000နာရီတက်လာဒေတာပက်စီရလည်းဈေးတက်သွားအတိအကျကစားအုပ်စီဈေးကိုအစိုးရ9500မှတ်ပြီးမယ်အမှန်တော့စားအုပ်စီတွင်းတဲ့ကောင်တွေအတွက်လို့တွေးလိုက်တာပဲဘာလို့ဆိုတော့ तू ကအစိုးရကြီးကို1950နဲ့ဒေါ်လာကြီးထုတ်လိုက်တယ်ထုတ်ပြီးမလေးရှားလမ်းပို့လိုက်မလေးရှားစီးရောက်လာတော့စီးရောက်လာတော့ဗမာငွေနဲ့ပြောင်းအောင်မအောင်အဲသူတို့ဒေါ်လာထုတ်ရအောင်1950နဲ့ထုတ်ရအောင်သူတို့လုပ်တယ်လို့ထင်တာအဲ့ကစားကွက်ကိုစားအုပ်စီဈေးကိုသူတို့ဝယ်လို့လွယ်တယ်ဆိုပြီးတော့ဈေးသတ်မှတ်တဲ့ဟိုအီစားရက်စားတန်းကြီးထုတ်လာသေး9500 6000နဲ့ပိုမရောင်းပါဆိုပြီးစားရက်ကြီးထွက်လာသေးပါစားအုပ်စီလေတကယ်တမ်းစီရဲ့90ရာခိုင်နှုန်းလောက်ကစောင်းစီလဲနေတာ
စီရွက်သီးနှံအများအပြားစိုက်ပျိုးထုတ်လုပ်တဲ့မြန်မာနိုင်ငံမှာအရင်ကဆိုရင်ပြည်ပကတင်သွင်းတဲ့စောင်းစီဟာပြည်တွင်းထုတ်ပဲနှံအပါဝင်သီးနှံကထုတ်လုပ်တဲ့စီတွေတက်ဈေးချိုတဲ့အတွက်ကြောင့်လူအများအပြားစားသုံးနေကြပါတယ်အခုအခါမှာစောင်းစီအများအပြားထုတ်လုပ်တဲ့အင်ဒိုနီးရှားနိုင်ငံကမကြာခင်ရပိုင်းကပြည်တွင်းစားသုံးမှုဖူလုံအောင်ဆိုပြီးပြည်ပကိုတင်ပို့မှုတွေပိတ်ပင်လိုက်ပါတယ်အလားတူကမ္ဘာမှာလည်းကိုဗစ်ကာယောဂါနဲ့ရုရှားယူကရိန်းစစ်ပွဲကြောင့်စောင်းစီအပါအဝင်စားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးကြပ်ရေးကော်မတီကတော့ မြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီသင်းမောတွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားနိုင်ငံကစားသုံးစီတင်သွင်းမှုမူဝါဒဆိုင်ရာသတင်းကိုလည်းချက်ကားပြီးကောလာဟလထုတ်လွှင့်နေကြကြောင်းလူထုအနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာခဲ့ပါတယ်ကုလသမဂ္ဂစာနယ်ဇင်းအစီအစဉ် WFP ကတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုဖြစ်ပြီးကုန်စည်ကူးတက်မှုနဲ့အယောင်းဝယ်တွေပေါ်ထိကြိုက်လာတာနဲ့အမျှစားတောက်ကုန်နဲ့လောင်စာဆီတွေဈေးတက်နေတယ်လို့သတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားတောက်ကုန်ဈေးနှုန်းတွေနှစ်ဆတက်သွားတယ်ဆိုတာ WFP ရဲ့စားတောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကနေတွေးရှိထားပါတယ်ခင်ဗျာ။ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အစီအစဉ်ဒုတိယပိုင်းအစမှာဖိလစ်ပိုင်နိုင်ငံရွေးကောက်ပွဲမှာအာနာရှင်ဟောင်းရဲ့သားအနိုင်ရရှိသွားတဲ့အပေါ်မှာဥကျော်ဆန်းသားနဲ့ကျွန်တော်တိုက်ရိုက်ဆွေးနွေးတာကိုလည်းတင်ဆက်ပေးပါမယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားနိုင်ငံအပေါ်နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေလှုပ်လာတဲ့အတွက်စီးပွားရေးကဏ္ဍဟာယူကရိန်းပြည်ပခါမှာစစ်မျက်နှာတစ်ခုလိုဖြစ်လာပါတယ်။အခုလောလောဆယ်မှာရုရှားကသူ့ရဲ့ရူဘယ်ငွေကြေးတန်ဖိုးကျမသွားအောင်ထိန်းသိမ်းနေရပါတယ်။အဲ့ဒီလိုအချိန်မှာပဲဥရောပကရုရှားရဲ့ရေနံနဲ့သဘာဝဓာတ်ငွေတွေကိုမဝယ်ဖို့ဆွေးနွေးဆုံးဖြတ်နေပါပြီ။ VOA ရုရှားဌာနကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါခင်ဗျာ
။ရုရှားအပေါ်အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတဲ့အတွက်ရုရှားရဲ့ကုန်သွယ်ရေးတွေပျက်စီးကုန်သလိုအစိုးရရဲ့နိုင်ငံခြားငွေနဲ့အာမခံရွှေတွေရဲ့တဝက်လောက်ဟာလည်းထိန်းချုပ်ပိတ်ပင်ခံထားရပါတယ်။ဒီလိုအခြေအနေတွေကြောင့်ရုရှားရဲ့စီးပွားရေးဟာအလွန်ခက်ခဲတဲ့အခြေအနေကိုရောက်ရှိသွားပါတယ်။လာမယ့်လအနည်းငယ်အတွင်းရုရှားရဲ့ရောင်းလိုအားကျဆင်းမှုဒဏ်ကိုစတင်ခံစားရတော့မယ်လို့သတင်းတွေကပြောဆိုပါတယ်။အခုအချိန်မှာရုရှားအစိုးရကရူဘယ်ငွေတန်ဖိုးဆက်ကျမသွားအောင်လှုံ့ဆော်ထားပါတယ်။အကျိုးအခဲခတ်တွေကတော့ပြည်တွင်းဝယ်လိုအားအတွက်ဝါဒဖြန့်မှုတစ်ခုဖြစ်တယ်လို့လည်းပြောကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဆွမ်းအင်းတဲ့နိုင်ငံရေးဆိုင်ရာပြဿနာတွေကိုလေ့လာတဲ့သုတေသီအက်ကနီယာဂရာဂက်စ်ကတော့
Well first of all Russia is trying to go around the sanctions
Russia ကနိုင်ငံတကာကနေချမှတ်ထားတဲ့ငွေကြေးနဲ့ဘဏ်ဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုရှောင်ကွင်းနိုင်ဖို့အတွက်ကြိုးစားပါတယ်။ဒါ့အပြင် Russia Ruble ငွေတန်ဖိုးကျမသွားအောင်လည်းကြားကန်ထားပါတယ်။ဒါဟာ Vladimir Putin ကသူ့အနေနဲ့ဆက်ပြီးထိန်းချုပ်ထားနိုင်တယ်ဆိုတာကိုရုရှားပြည်သူတွေကိုပြတာပို့အတွက်ဂျိုးပန်းဒါလို့လည်းထင်ပါတယ်သူ့အနေနဲ့ရုရှားငွေကိုလူတွေဆက်ပြီးအသုံးပြုလို့တဲ့ငွေကြေးတဲ့အဖြစ်နဲ့ဆက်ပြီးထိန်းထားနိုင်အောင်လုပ်နေပါတယ်ရူဘယ်ငွေဟာတဟုန်တိုးထိုးကျသွားခဲ့တယ်ဆိုတာကိုမှတ်မိကြမှာပါ
ရုရှားကယူကရိန်းကိုစတင်ကျူးကျော်ကြတဲ့ကဇက်တိုက်ဖိအားပေးခံရတဲ့ရုရှားဘန်လုပ်ငန်းတာဝန်ရှိသူတွေကအခက်အခဲတွေဖြစ်လာမယ်ဆိုတာသတိပေးထားပါတယ်ငွေကြေးဖောင်းပွားမှုနဲ့မလုံလောက်မှုဟာလာမယ့်လတွေအတွင်းပိုမိုအခြေအနေဆိုးလာမယ်လို့သတိပေးထားပါတယ်။ငွေကြေးဖောင်းပွားမှုတွေမြင့်တက်လာခဲ့မယ်ဆိုရင်လည်းဗန်ဒါရေးအစီအမံတွေနဲ့ရော့ကျသွားအောင်လုပ်ဖို့ရည်မှန်းထားပါတယ်လို့ရုရှားဗဟိုဘဏ်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ဥရောပကရုရှားရဲ့စွန့်ရင်အပေါ်မိခုန်နေရတာကိုအဆုံးသတ်ဖို့လှုံ့ဆော်နေတာဟာရုရှားအတွက်အန္တရာယ်ရှိပါတယ်။အဲ့ဒီလိုအဆုံးသတ်ဖို့မဖြစ်နိုင်ဘူးလို့အရင်ကထင်ရပေမဲ့အခုတော့တကယ်ဖြစ်လာမယ့်အခြေအနေနဲ့နီးကပ်လာပြီဖြစ်ပါတယ်။သူတည်ဒီအက်နီယာဂရီဂက်ကအခုလိုပြောပါတယ
် I think they can phase out Russian gas in a year or two
ဥရောပအနေနဲ့လာမယ့်တစ်နှစ်ဒါမှမဟုတ်နှစ်နှစ်အတွင်းမှာရုရှားရဲ့သဘာဝဓာတ်ငွေတင်သွင်းမှုကိုရပ်တန့်နိုင်မှာပါကျွန်မထင်တာကတော့ဥရောပသမဂ္ဂဝင်နိုင်ငံတိုင်းလုံနိုင်လိမ့်မယ်လို့ထင်ပါတယ်ဒါ့အပြင်တခြားနိုင်ငံတွေလည်းဒီလိုဆုံးဖြတ်ချက်မျိုးလုံနိုင်ကြမှာပါ
ယူကရိန်းမှာရုရှားကကျူးလွန်တဲ့လုပ်ရတဲ့ကြောင့်အခြားနိုင်ငံတွေကနိုင်ငံရေးအရာဝိုင်းပယ်ကြပါတယ်ရုရှားဟာစီးပွားရေးအရာပါအထူးကြနိုင်ငံဖြစ်လာမလားဆိုတာလာမယ့်လတွေအတွင်းအဖြေပေါ်မှာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101 ဒါမှမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တန်ရဲ့ဗုဒ္ဓဦးနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်များခင်ဗျာစောစောလေးကကျွန်တော်ပြောခဲ့သလိုပဲဖိလစ်ပိုင်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီ VOA မြန်မာပိုင်းက Editor ဆရာဦးကျော်စံသာကဆွေးနွေးသုံးသပ်မှာဖြစ်ပါတယ်ကျွန်တော်နဲ့အတူဆွေးနွေးသုံးသပ်ကြပါပါ။ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗျာ
။
မင်္ဂလာပါဘုရား။ဆရာရဲ့ဒီလ9ရက်နေ့ကဖိလစ်ပိုင်နိုင်ငံသမ္မတရွေးကောက်ပွဲမှာအရင်အာနာရှင်ဟောင်းဖာရီဒန်မာကော့စ်ကဲတာမာကော့စ်ဂျူနီယာကအနိုင်ရတာတေချာသလောက်ဖြစ်နေပါပြီ။ဒါနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံရေးမှာကဒေတာတွင်းမှာကအခြေအနေတွေတက်ရောက်လာနိုင်ပါတယ်။ဒါနဲ့ပထမဆုံးမေးချင်တာကဖိလစ်ပိုင်နိုင်ငံမှာအခုသမ္မတရွေးကောက်ပွဲမှာအရင်အာနာရှင်ဟောင်းဖာရီနာမာကော့စ်တာဂျူနီယာအနိုင်ရသွားရင်နော်ဟိုသူ့ရဲ့ပြိုင်ဘက်ကလည်းဒီလူအခွင့်အရေးလှောက်ရှားသူလည်းဖြစ်တယ်ဒူးသမရလည်းဖြစ်တယ်အဲ့တော့ဖိလစ်ပိုင်အာနာရှင်ဟောင်းရဲ့တာအနိုင်ရသွားတာထူးဆန်းမနေဘူးလားဆရာအဲ့ဒီအတွက်သူနိုင်ရသွားရင်ဘာတွေဆက်ဖြစ်နိုင်လဲဆိုတာသုံးသပ်ပြပါဦး
ဟုတ်ကဲ့ပထမဆုံးသူအနိုင်ရတဲ့အကြောင်းကိုပြောရမယ်ဆိုရင်တော့အဓိကအဖြစ်အကြောင်းသုံးချက်ရှိပါလိမ့်မယ်နံပါတ်1တစ်ချက်ကတော့သူဟာ social media တွေကိုအဓိကအားကိုးပြီးတော့ရွေးကောက်ပွဲအတွက်မဲဆွေသွားဖြစ်ပါတယ်။သူရဲ့ policy platform ဘယ်လိုလုပ်မယ်ဘယ်လိုမူဝါဒနဲ့သွားမယ်ဆိုတာသူသတင်းစာရှင်းလင်းပွဲတွေပါတယ်မလုပ်ပါဘူးလူလူနဲ့သိပ်ပြီးတော့ဒီကိစ္စကိုရှင်းပြတာလည်းမရှိဘူး။ဒါပေမဲ့ social media တွေထဲမှာ influencer တွေကဒီဟာကိုသူဟာဘယ်လိုကောင်းအောင်လုပ်နိုင်လဲဆိုတာကိုအဓိကဝါဒဖြန့်ကြပါတယ်။နောက်ပြီးတော့သူ့အဖေအနာရှင်လက်ထက်တုန်းကဘယ်လောက်တိုင်းပြည်ကြီးနေဆိုခဲ့တယ်ဆိုတာကိုအခုလူငယ်တွေကကိုယ်တိုင်မခံစားခဲ့ရဘူး။ဆိုတော့အဲ့ဒီ social media ကလူတွေကလည်းပဲအဲ့ဒီဆက်ကိုပြောင်းပြန်လုပ်တယ်သူဖိလက်ထက်မှာဘလောက်ကြီးကျယ်ခဲ့တယ်ဆိုတော့ဒါအမှုန့်တင်ရပါတယ်ဆိုတော့ social media ရဲ့အကြီးမှုတစ်ခုလို့ပြောပါလိမ့်မယ်နံပါတ်1တစ်ချက်ကတော့သူနဲ့ဒုတိယသမ္မတအဖြစ်လက်တွဲရှင်ပြိုင်မဲ့သမ္မတဒုတာတရဲ့သမီးဖြစ်ပါတယ်သူကသမ္မတဒုတာတရဲ့ဟာတိုင်းပြည်မှာလှုပ်တာကင်တာသိကျန်းလို့လူခွင့်အဖွဲ့ကဝေဖန်ကြပေမဲ့သူကသိပေါ်ပူလာဖြစ်တယ်တကယ်လို့သာ6နှစ်ပြည့်ပြီးဒုတိယသက်တမ်းအရွေးခံရမယ်ရွေးခွင့်ရှိရင်သူတော်အရွေးခံနိုင်လို့တွေ့ကြပါတယ်ဆိုတော့အဲသူရဲ့သမီးကမာကော့စ်တာနဲ့လက်တွဲပြိုင်နေတော့သူသမီးရဲ့ဩဇာလွှမ်းမိုးမှုသင်ပေါ်ကြောကြမှာပိုလို့တောင်အရေးကြီးတယ်လို့တချို့ကသုံးသပ်ကြတာတွေ့ရပါတယ်။အဲနောက်ဆုံးတစ်ချက်ကတော့ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံရေးသမိုင်းကိုကြည့်မယ်ဆိုရင်ဒါ patron client system လို့ခေါ်တဲ့ကျေးဇူးခံကျေးဇူးသားစနစ်။နေစားပယ်စားတို့သဘောဖြစ်နေတယ်။အဲ့ net နဲ့လုံးဝသူတို့ပဲ order လွှမ်းမိုးထားတယ်။အဲ့ net အတွက်သူတို့လည်းအကောင်းဆုံးလုပ်ပေးထားတယ်၊ဂတိတွေပေးထားခဲ့တယ်။ဆိုတော့မာကော့စ်ကနှစ်ပေါင်း22နှစ်အုပ်ချုပ်ခဲ့တာ။အဲ့လိုပြုစုပြည့်ထောင်ခဲ့တဲ့နယ်ကလူတွေကသူ့မှလွယ်ပြီးတခြားဘယ်သူမှလက်ခံမှာမဟုတ်ပါဘူးဆိုတော့အဲ့လိုကျေးဇူးခံကျေးဇူးသားစနစ်ကြောင့်လည်းပဲအဲ့နယ်ကလူတွေသူ့ကိုအဓိကထောက်ခံတယ်ဆိုတော့အဲ့သူမြတ်ကြောင့်အနာရှင်သားဖြစ်ပေမဲ့အနိုင်ရရှိတယ်လို့ပြောနိုင်ပါတယ်ခုစမေ
။ဟုတ်ကဲ့ဆရာ။သူ့ဖေကလည်းအနာရှင်ဆိုတော့သူတကယ်လို့အနာရအုပ်ချုပ်ရင်သူကအနာရှင်ဖြစ်မသွားနိုင်ဘူးလားဆရာ။သုံးသပ်ပြပါအောင်။
ဟုတ်ကဲ့အဲ့ဒါလူတိုင်းစိုးရင်ရတဲ့ကိစ္စပါအတူသဖြင့်အဲ့ဒီသူ့ကိုအတိုက်ခံလုပ်တဲ့လူကလူရဲ့ဖြစ်လာလိမ့်မယ်ဆိုရင်လည်းဒါပေမဲ့မာကော့စ်သားကဘာပြောလဲဆိုတော့သူက unity တိုင်းပြည်မှာညီညွတ်ကြပါစို့ and let's rise again ပြန်လဲကြီးထွားလာအောင်တိုင်းပြည်တိုးတက်အောင်လုပ်ကြပါစို့ဆိုပြီးသူ့ဖေလက်ထက်ကဘယ်လိုကြီးကျယ်ခဲ့တယ်အဲ့ဒီတိုင်းသူကလုပ်မယ်ဆိုပြီးတော့လည်းအဓိကပြောနေကြပါတယ်အဲ့လိုပြောတဲ့အကြောင်းသူဟာဘယ်လိုလုပ်မလဲဆိုတော့လက်တွေ့မကြသေးပေမဲ့မပြောသေးပေမဲ့သူတစ်ခုပြောတာကတော့သူ့ကိုတဲ့ဒီသူရဲ့ family history နဲ့ကြည့်ပြီးတော့ judge မလုပ်ပါနဲ့သူရဲ့ action ကိုကြည့်ပြီးတော့ judge လုပ်ပါဆိုတော့ပြောကြပါရဲဆိုတော့လူတိုင်းကလည်းပဲဒါကိုစောင့်ကြည့်နေရတယ်ပေါ့လေသူ့အဖေလုပ်ခဲ့တဲ့အတိုင်းပြန်လုပ်မယ်ဆိုတော့လည်းပဲဒါဆိုရင်ရတော့ဖြစ်တယ်သူကလည်းသူကတိုင်းပြည်ပြန်လဲကြီးထွားအောင်လုပ်မယ်တုတ်တက်အောင်လုပ်မယ်လို့ပြောနေတာပါဆိုတော
့ဟုတ်ကဲ့ဆရာနောက်ပြဿနာတစ်ခုကဆရာဒီဖိလစ်ပိုင်နိုင်ငံမှာဒီတောင်တရုတ်ပင်လယ်အငင်းပွားမှုမှာတရုတ်နဲ့သူနဲ့ကအငင်းပွားမှုတွေဇက်တိုက်ရှိနေပါတယ်တကယ်လို့ဒီဒီဖာရီနာမာကော့စ်ဂျူနီယာအနာရလာရင်အမေရိကန်ဘက်ကိုရောရိမ့်မသွားနိုင်ဘူးလားသူ့အဖေလိုဘယ်လိုဖြစ်သွားနိုင်မလဲဆရာ
တကယ်တော့အမေရိကန်ကစွရင်လည်းဆိုရဟာဆယ်နှစ်မှာပဲအပီသရင်ဆောင်းမကသုံးသပ်ထားတာကိုကျွန်တော်တွေ့ရပါတယ်ဘာပြောလဲဆိုတော့ဒီဒေသအတွင်းမှာဒီမိုကရေစီအားနည်းသွားမယ် မာကိုစတာသမ္မတဖြစ်လာတဲ့အတွက်ကြောင့်လို့သူတို့တွက်ပါတယ်အဲ့လိုဖြစ်ပြီးတဲ့အတွက်ကြောင့်သူဟာတရုတ်ဘက်ကိုပိုရင်းသွားနိုင်တယ်လို့မှတွက်ကြပါတယ်အမေရိကန်ဘက်ကအဲ့လိုဆိုရင်းသိရှိပါတယ်နောက်တရုတ်ကလည်းပဲတရုတ်နိုင်ငံသားပြောခွင့်ရတာလည်းပဲသူတက်လာကိုကျူးဆူတယ်သူတို့ကလည်းပဲဟာသူတို့ဟာဆက်ဆံရေးအကောင်းဆုံးဖြစ်အောင်လုပ်မယ် friendly relations အရင်တည်းခိုင်မာအောင်လုပ်မယ်ဆိုတရုတ်ကလည်းပဲအရန်ကိုလန့်ခင်းပြီးတော့သူ့ကိုကျူးဆူပြီးတော့ပြောထားပါတယ်ဘာကြောင့်လဲဆိုတော့သူ့ရဲ့ပြိုင်ဘက်လူခွေလှုပ်ရှားသူနိုင်ခဲ့ရင်တရုတ်ကိုလည်းဝေဖန်မှာပဲလေသူအမြဲတမ်းလည်းဝေဖန်နေတယ်ဆိုတော့သူ့အတွက်လည်းဂန္ဓကောစားဖြစ်နိုင်တယ်ဆိုတော့မာကိုစ်တန်ကသူနဲ့တရုတ်နဲ့ပိုအဆင်ပြေတယ်တချိန်တည်းမှာမာကိုစ်ကဘာတစ်ခုပြောလဲဆိုတော့တကယ်လို့ယူကရိန်းစစ်ပွဲသာလျှင်ဒေသတွင်းကိုပြောင်းလာမယ်ရွှေ့လာမယ်ရောက်ပြန့်နှံ့လာမယ်ဆိုရင်တဲ့ဟိုတုန်းကပြေးခဲ့တဲ့အဲဆူဘိတ်ပင်လယ်ခွေကအမေရိကန်စခန်းတွေစစ်ခန်းတွေကလပ်စစ်ခန်းတွေကိုအမေရိကန်ကိုပြန်ပြီးတော့အသုံးပြုခွင့်ပေးမယ်လို့ပြောထားပါတယ်ဆိုတော့ဒါကိုကြည့်ရင်တော့ဒီမကူစားနိုင်ငံများဆက်ဆိုင်မှာတရုတ်နဲ့အမေရိကန်ဘယ်ဘက်မှမကြုံမိအောင်ပေါ့လေသူမျက်မျက်တာတာထင်ကြီးသွားမယ်လို့ယူဆပါတယ်ခုစမင်
းဟုတ်ကဲ့ဆရာဟိုနောက်ပြီးတော့ဖိလစ်ပိုင်ရောမြန်မာရောကအာဆီယံနိုင်ငံအာဆီယံအဖွဲ့ထဲမှာပါဝင်တဲ့နိုင်ငံတွေဖြစ်ကြပါတယ်အဲ့တော့ဒီအာနာရှင်ဟောင်းရဲ့တာအနိုင်ရတဲ့အတွက်မြန်မာနိုင်ငံရောဆရာဘလို့ရိုက်ခတ်မှုတွေရှိလာနိုင်လဲဆရာရဲ့လည်းသုံးသပ်ပါအောင်ဆရာ
အာဒီဖိလစ်ပိုင်ရဲ့နောက်ဆုံးသဘောထားကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုသူတို့မလိုလားပါဘူးအဲ့ဒါကိုတွေးရပါတယ်သူတို့ရဲ့ဒီဒေတာတွင်အာဆီယံအပေါင်း၄နိုင်ငံ၅နိုင်ငံပါတဲ့ဒေတာတွင်စီးပွားရေးအဖွဲ့ထဲမှာမြန်မာနိုင်ငံဝင်ဖို့လျှောက်တယ်အဲ့ဒါကိုဖိလစ်ပိုင်ကပယ်ချပါတယ်ဒေါ်အောင်ဆန်းစုကြည်ကိုလက်ခံတဲ့ဆွေးနွေးပွဲမျိုးအာဆီယံမူငါးချက်ကိုအတိအကျလိုက်နာမှသာငါတို့လက်ခံမယ်ဆိုပြောတော့ပါတယ်အဲ့လိုကြီးချင်းအဖြစ်သူတို့ဟာဒါအစီအံရဲ့မူအတိုင်းပဲဆက်သွားလိမ့်မယ်လို့ယူဆပါတ
ယ်ဟုတ်ကဲ့ဆရာနောက်ဆုံးအနေနဲ့ခတ်တူတူလေးပေါ့ဆရာဒီဒီအာနာဖိလစ်ပိုင်မှာအရင်အာနာရှင်ဟောင်းရဲ့သားကအနိုင်ရရှိတော့မြန်မာနိုင်ငံကဒီအာနာရှင်ဟောင်းရဲ့မျိုးဆက်တွေအတွက်ကောဒီဟာကဟိုလမ်းကြောင်းတစ်ခုလိုဖြစ်သွားနိုင်လားဆရာဘလို့အဲ့ဒါရောဟာ
သူတို့ကနိုင်ငံရေးစိတ်ဝင်စားတယ်ဆိုတော့သူတို့အတွက်အားတက်ဆရာလို့ယူဆရင်ယူဆလို့ရပါတယ်ဒါမဲ့လေနိုင်ငံရေးသူတို့ဟာတကယ်အဓိကအရေးကြီးတာတိုင်းပြည်ကိုတကယ်ချစ်ပြီးတိုင်းပြည်တကယ်ကောင်းအောင်လုပ်ချင်တဲ့စိတ်ဓာတ်ကအရေးကြီးပါတယ်သူတို့ဟာသာမန်ပြည်သူတွေတဲ့ပညာရေးလေးလာခွင့်နိုင်ငံသားသွားခွင့်အကုန်လုံးအကြအမြင်ရရှိပိုင်ခွင့်တွေစားတယ်သူတို့ကအခွင့်အလမ်းအများကြီးရထားတဲ့လူတွေဖြစ်ပါတယ်သူတို့မှာ facility ပုံများနေရတော့သိကြတယ်လုပ်ချင်တဲ့ဆွေရင်ပေါ့လေသို့သော်လည်းလူတို့ကဘလောက်လက်ခံမှာလဲသူတို့လူတို့ကြိုက်အောင်ဘလောက်ထိလုပ်ပြနိုင်မလဲဆိုတာအဓိကမူတည်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလို့သုံးသပ်ပြရတဲ့အတွက်
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဖိလစ်ပိုင်ဒီသမရဒါကတော့ဒီဖိလစ်ပိုင်အာနာရှင်ဟောင်းရဲ့ဒါသမရဖြစ်လာဖို့သေချာတဲ့အပေါ်မှာဆရာဦးကျော်စံသာဆွေးနွေးသုံးသပ်သွားတာပါ VOE ကနေဒီဗိုလ်ဒူးနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြရရင်ဆိုရှယ်မီဒီယာထွန်းကားလာတာနဲ့အတူအန္တရာယ်ရှိတဲ့ဝါရဖြန့်ချီမှုရှင်သန်ကြီးထွားလာတဲ့အကျိုးဆက်ဟာသတင်းမီဒီယာလောကကိုလည်းချိန်ချောင်နေကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာကပြောဆိုခဲ့ပါတယ်ဒါအပြင်သတင်းမားတွေအနေနဲ့လူထုကိုသတင်းတွေတင်ပြတဲ့အခါမှာအခက်အခဲတွေရှိလာတယ်လို့မြန်မာသတင်းသမားတဦးကလည်း VOA ကိုပြောပါတယ်ဒီနေ့ခေတ်ဆိုရှယ်မီဒီယာထွန်းကားလာတဲ့အပေါ်သတင်းမီဒီယာလောကကိုဘလို့ရိုက်ခတ်မှုတွေရှိတယ်လဲဆိုတာမတ်အင်ဂျင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီကနေ့ကဘာတဝမ်းကသတင်းမီဒီယာသမားတွေရဲ့အခြေအနေဆိုးရွားနေချိန်မှာအထူးသဖြင့်သတင်းဖြန့်ချီတဲ့အပိုင်းမှာတိတိတသားထင်ထင်ရှားရှားပြောင်းလဲလာတဲ့အပေါ်သတင်းသမားတွေတိုက်ခိုက်ချင်းချောက်ခံရတာဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာက AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာပြောကြားခဲ့တာပါဆိုရှယ်မီဒီယာတွေဟာအခြေအနေမှန်အချက်အလက်တွေကိုညင်းပယ်ပြီးဝါရဖြန့်ချီဖို့ပုံမလွယ်ကူစေသလိုတမိုင်းဖြစ်ရမှန်တွေကိုပြောင်းလဲစေတဲ့အခြေအနေကိုပြီးခဲ့တဲ့မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့မာရီယာရက်ဆာက AFP သတင်းဌာနကိုမိမောင်းထိုးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့သမရရွေးကောက်ပွဲအခြေအနေကိုသူကဥပမာပေးပြောဆိုရမှာလက်ရှိမဲအရေးအတွက်အပြတ်အသတ်အသာရနေတဲ့ကွယ်လွန်သူအာနာရှင်ဖာဒီနန်မာကိုစ်ရဲ့သားဖာဒီနန်ဘွန်ဘွန်မာကိုစ်ဂျူနီယာဟာရွေးကောက်ပွဲမတိုင်ခင်ကတည်းကအနိုင်ရဖို့အဆင်သင့်ဖြစ်နေတဲ့အခြေအနေကိုထောက်ပြသွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့သူ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်လက်ထက်အနည်း20ကြာအုပ်ချုပ်ခဲ့တဲ့ကာလအတွင်းအကျင့်ပြတ်ခြားစားမှုတပ်ဖြတ်မှုနဲ့အခြားအလွဲသုံးစားမှုတွေရှိခဲ့တာပါ အခုသားဖြစ်သူမာကော့စ်ဂျူနီယာကတော့ရွေးကောက်ပွဲကိုပြစ်မှတ်ထားပြီးဆိုရှယ်မီဒီယာပလက်ဖောင်းကိုအသုံးချခဲ့ရမှာအထင်မြင်လွဲမှားစေတဲ့အတုအယောင်ပို့စ်တွေအချက်လက်တွေကိုဖြန့်ဝေလွှမ်းမိုးခဲ့ပြီးဒီအတွက်လည်းအကျိုးမြတ်တွေရရှိခဲ့ကြောင်းဖိလစ်ပိုင်ရွေးကောက်ပွဲစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ်။ဆိုရှယ်မီဒီယာတွေမှာရွေးကောက်ပွဲဆိုင်ရာဝါဒဖြန့်ချီမှုလှုပ်ကြံသတင်းတွေနဲ့လွှမ်းမိုးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဖိလစ်ပိုင်ရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့မဟာမိတ်အဖွဲ့ TSEC.PH ကပမခရစ်ချယ်ခန်းက AFP သတင်းဌာနကိုအခုလိုပြောပါတယ်။
I think this information is playing a very big role in terms of manipulation.
များပြည်သူကိုလှည့်ဖျားဖို့မဟုတ်မမှန်လှုပ်ကြံတဲ့ဟာအလွန်ကြီးမားတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့ကျွန်မမြင်ပါတယ်။ဒီလိုလှုပ်ကြံတဲ့သတင်းတွေချဲ့လဲနေတာကိုလူအများကသတိမပြုမိကြပါဘူး။ဒါကြောင့်အသိဉာဏ်နဲ့ရွေးချယ်တာမျိုးမဟုတ်တဲ့အတွက်လူတွေရဲ့လွတ်လပ်ခွင့်ကိုလူရခံရတဲ့အခြေအနေကဝမ်းနည်းစရာကောင်းပါတယ်
။ Marcos Jr. ဟာသမရရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေမှာပါဝင်ပြောဆိုပုံနဲ့ဝိုင်းရင်သတင်းတောက်တွေရဲ့မိကွန်းတွေကိုဖြေဆိုဖို့ညှင်းဆိုခဲ့တဲ့အချက်ကိုဖိလစ်ပိုင်သတင်းတောက် Russell ကထောက်ပြပြောဆိုခဲ့ပါတယ်။ဒါပြင်မာကော့စ်ဂျူနီယာဟာဆိုရှယ်မီဒီယာမှာသူ့ရဲ့ကိုပိုင်ဖြစ်ရဲ့ဇာတ်လမ်းတွေကိုဖန်တီးပြီးလူအများကြိုက်ဝါရဖြန့်ချီတဲ့ post တွေကိုပဲတင်ခဲ့ပြီးသတင်းသမားတွေဘက်ကအချက်လက်မှန်မှန်မေးမြန်းစုံစမ်းခွင့်ကိုလစ်လျူရှုခဲ့တယ်လို့ဆိုပါရယ်။ဒါဟာဆိုရှယ်မီဒီယာရဲ့ပြဿနာအားနည်းချက်ဖြစ်တယ်လို့ Russell ကပြောပါရယ်။ဒါကြောင့်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အခါမှာသတင်းစာနယ်ဇင်းပညာရဲ့တာဝန်ဟာအလုံးကိုအရေးကြီးလာကြောင်းသူက AFP သတင်းဌာနကိုအခုလိုပြောပါရယ
်။ I think we have no choice but to do our jobs. The mission of journalism is more important.
ကျမတို့ရဲ့လုပ်ရမယ့်အလုပ်ကလွယ်ပြီးတခြားရွေးချယ်စရာမရှိဘူးလို့ကျမထင်ပါတယ်။ဒီကနေ့ခေတ်သတင်းပညာရဲ့တာဝန်ဟာဘယ်တော့ကနှဲမှမတူအောင်ပိုးပြီးတော့အရေးကြီးနေပြီးတော့ကျမတို့သတင်းသမားတွေအနေနဲ့ပြဿနာတွေပိုးပြီးကြီးထွားမသွားအောင်စူးစမ်းနေရတာပါ။ဒီနေရာမှာအစိုးရတွေနောက်အခြားအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ကျမတို့ရဲ့ကြံတဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ကူညီနိုင်မယ်လို့မျှော်လင့်မိပါတယ်။ဒါကကျမတို့ဖိလစ်ပိုင်ကရွေးကောက်ပွဲအတွက်လူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့ချင်းကပ်မှုတွေကအစိတ်ပိုင်းတစ်ခုဖြစ်ကျမတို့စူးစမ်းနေတာပါ
။လက်ရှိဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရှယ်မီဒီယာတွေကြောင့်သတင်းသမားတွေအနေနဲ့သတင်းတင်ဆက်တဲ့အခါအခက်အခဲစိန်ခေါ်မှုတွေရှိလာတဲ့အခြေအနေကိုကမာရွတ်သတင်းမီဒီယာတီထောင်သူကိုနေတန်မောင်က VOA ကိုခုလိုပြောပါတယ်
။ကျွန်တော်ဒီ21ရာစုမှာဒီမီဒီယာရဲ့ဟိုအခင်းကြီးနဲ့ရည်စည်းကြောင်းကြီးကပြောင်းသွားတယ်။လူတို့ကကျွန်တော်တို့သတင်းမီဒီယာတွေရဲ့ ethic ကိုဝေဖန်လာတယ်။ထောက်ပြလာတယ်။ကျွန်တော်တို့တယောက်ချင်းစီရဲ့ကိုင်ဆွဲထားတဲ့နိုင်ငံရေး political belief တွေနောက် editorial tools တွေအားစသူတို့တယောက်ချင်းစီမေးခွန်းထုတ်လာတယ်။ဆိုတော့လူများစုဖြစ်ရင်ဖြစ်မယ်လူနည်းစုဖြစ်ရင်ဖြစ်မယ်ဘလို့ပဲမိကွန်းထုတ်ထုတ်ကိုကင်ဆွဲထားတဲ့ကျင့်ဝတ်ကခိုင်မာနေတယ်ဆိုရင်ဒီမိကွန်းထုတ်တဲ့ကိစ္စကြီးကအချိန်တိုင်းပျောက်သွားမှာပဲဒါပေမဲ့ကိုကရက်တီချက်နိုင်ငံရေးပေါ့နော်နိုင်ငံရေးရက်တီချက်လူတို့ကမြန်မာပြည်လူတို့ကတခြားလုံးသတင်းမီဒီယာကိုမယုံဘူးဆိုတာကဘာကြောင့်လဲဆိုတော့သတင်းမီဒီယာတွေက propaganda tools တွေဖြစ်နေတခြားလုံးသုံးခဲ့တော့ဟိုးတုံးကလေးကကျွန်တော်တို့ရေဒီယိုအပန်းလွှင့်ချက်လေးနဲ့တနည်းကို15မိနစ်နိုင်ဝက်လောက်နဲ့နိုင်ငံတကာမှာပါဖြစ်နေလဲပြည်ထဲမှာပါဖြစ်လဲလူကြီးပြင်းလာတဲ့သတင်းယူတဲ့ပြည်သူတို့ကြီးကတကယ်ကိုခိုင်မှရှိခဲ့တယ်။အဲဒီဘက်ကမှာတော့ new generation တွေပေါ့ Gen Z တွေရော Gen Z တွေလည်းတည်းမှာ digital tools တွေရှိတဲ့အခါမှာကျွန်တော်တို့ရေးချင်တာရေးပြောချင်တာပြောလို့မရဘူး။ breaking news ကကျွန်တော်တို့သတင်းဌာနကြီးကလာတာမဟုတ်တော့ breaking news ကပြည်သူတွေရှိရလာတာဖြစ်သွားတယ်။အဲ့တော့မှသတင်းမီဒီယာတွေရဲ့တာဝန်ကဘာဖြစ်လဲဆိုတော့ breaking news ပေးနိုင်ဖို့တဲ့ sign ဒီသတင်းတွေကို analytical ဘက်ကပိုပြီးပက်ကေ့ချ်လိုက်ပြီးလူလူကိုပိုပြီးစဉ်းစားနိုင်စေတဲ့အချက်လက်တွေပံ့ပိုးပေးရတဲ့နေရာကိုရောက်လာတာအဲ့ဒီနေရာကိုမယူနိုင်ရင်တော့လူလူကပွင့်လင်းပြန်သတင်းမီဒီယာရဲ့ tool ဆိုအကုန်လုံးယူသွားပြီဆိုတော့လူတိုင်းမှာသတင်း presentation အတိုင်းကိုဒီတက်ပိုကောင်းတဲ့ presentation တော့ပြောလာနိုင်တဲ့အခါမှာသတင်းမီဒီယာသူတို့နဲ့ချင်ပြီးတော့ရက်တီပေါ်ရန်ခတ်လာတယ်အဲ့တော့သတင်းမီဒီယာရဲ့ပုံစံပြောင်းလာတယ် storytelling ကိုလူလူနားလူလူပူကြိုက်မဲ့ storytelling ကိုမပြောင်းနိုင်ရင်တော့ကျွန်တော်တင်တဲ့လူလူကိုဒီတည်င်းတင်ဆက်တဲ့ပုံစံမှာတော့အခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိနေမှာတင်တယ်။အဲကျွန်တော်တို့ကဒီ landscape ကြီး change နေတာကို adapt လုပ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်။ social media လောကမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကို Nobel ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက် Maria Ressa ကထောက်ပြခဲ့တဲ့အပြင် နည်းပညာတိုးတက်ပြောင်းလဲမှုဖြစ်တဲ့ algorithm ဆိုတဲ့ကွန်ပျူတာအချက်လက်စနစ်ကြောင့်အမျက်ဒေါသထွက်မှုအမုန်းပွားစေတဲ့ညှဉ်းခုံမှုတွေကိုအားပေးတဲ့ post တွေကြောင့်လဲသတင်းသမားတွေပေါ်တိုက်ခိုက်ချိန်ချောက်မှုတွေဟာပိုးပြီးအကာအကွယ်မဲ့စေတယ်လို့သူကပြောကြားခဲ့ပါတယ်ရှင
်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။ပထမဆုံးကြားမှာကအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေသရေသားဖျက်ချခွင့်အခွင့်အရေးကိုဖက်ဒရယ်ဥပဒေတရက်အဖြစ်ပြဋ္ဌာန်းရေးအထက်လွှတ်တော်အတွင်းဒီတစ်ပတ်ထဲမဲခွဲဆုံးဖြတ်နိုင်အောင်ဒီမိုကရက်အမတ်တွေကအဆိုပြုတင်သွင်းလိုက်ပါတယ်1983ခုနှစ်ကပြဋ္ဌာန်းခဲ့တဲ့Roe v. Wade ကိုဝင်ဖျက်ချခွင့်အတည်ပြုတဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်လည်ပြင်ဆင်မဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာကြောင့်အခုလိုဒီမိုကရက်အမတ်တွေပြင်ဆင်ခဲ့တာပါဒါပေမဲ့လည်းဥပဒေအတည်ပြုရေးအတီမပြုတ်နိုင်အောင်အထက်လွှတ်တော် Republican တွေတားမြစ်လိုက်မယ်လို့မျှော်လင့်ရပါတယ် Arret Vavadi သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ
်ဒီကဲသတင်းပတ်စောပိုင်းကပဲတရားရုံးချုပ်ရဲ့အပြစ်သက်အတီမပြုတ်ရသေးတဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာပါအခုဒီတော့Roe v. Wade လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတဝန်းကိုဝင်ဖျက်ချခွင့်ကိုအတည်ပြုပေးခဲ့တဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်မဲ့မူကြမ်းအပေါ်မှာတရားရုံးချုပ်မှရှိတဲ့ Conservative ရှေးရိုးဆွဲအမြင်ရှိတဲ့တရားသူကြီးအများစုကထောက်ခံထားပါတယ်။ဒီ Roe v. Wade တမိုင်းဝင်ဆုံးဖြတ်ချက်ပယ်ဖျက်လိုက်ပြန်ဆိုရင်ပြည်နယ်တွေအနေနဲ့ကိုဝင်ဖျက်ချခွင့်ဆုံးဖြတ်ချက်ကိုကိုပြည်နယ်လိုက်ကိုသဘောနဲ့ကိုဆုံးဖြတ်နိုင်ပါတယ်။ကိုဝင်ဖျက်ချခွင့်ကိုစန့်ကျင်သူတွေကတော့ဒီလိုတားမြစ်တာဟာမင်းစန္ဒရှင်တွေရဲ့ဆန္ဒကိုထင်ရက်တဲ့ဆုံးဖြတ်ချက်ဆိုပြီးပြောဆိုနေပါတဲ့ Arkansas Republican ဥက္ကဋ္ဌရေးမှူး Ash Hutchinson က ABC ရုတ်တံကိုခုလိုပြောပါတယ် Each state
has differing views ကိုဝင်ဖြတ်ချခွင့်ကိုကန့်သက်တာမှာပြည်နယ်တွေတစ်ခုနဲ့တစ်ခုမတူကြပါဘူး Arkansas ပြည်နယ်မှာဆိုရင်မမွေးဖွားသေးတဲ့ကလေးတွေကိုအကာအကွယ်ပေးတဲ့မူဝါဒချမှတ်ထားပါတယ်တကယ်လို့ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ပြင်မယ်ဆိုရင်မမွေးဖွားသေးတဲ့ကလေးငယ်တွေကိုကာကွယ်ဖို့အစာပြိုးအတည်ပြုနိုင်တဲ့ဥပဒေတွေစတင်ပြဋ္ဌာန်းသွားနိုင်ပြီဖြစ်ပါတယ
်ရိုဘီဝိတ်ကိုဝင်ဖျက်ချခွင့်အတည်ပြုတဲ့ဥပဒေ1983ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အချိန်နောက်ပိုင်းနှစ်ပေါင်း90လောက်အတွေးခေါ်ရကွဲလွဲချက်တွေပေါ်ပေါက်ခဲ့ပါတယ်အခြေတင်ဆွေးနွေးမှုတွေရှိခဲ့ပါတယ်တရားရုံးချုပ်တရားသူကြီးခန်တာရေးကျမ်းလာပွဲတွေမှာလည်းအဓိကငင်းခုန်တဲ့အကြောင်းအရာတွေဖြစ်ခဲ့ပါတယ်တရားသူကြီးအေမီကော်နီဘာရက်ကသူ့ခန်တာရေးကျမ်းလာပွဲမှာအခုလိုထွက်ဆိုခဲ့ပါတယ် No agenda.
to try to overrule ကိုဝင်ဖျက်ချခွင့်ခွင့်ပြုတဲ့အမိန့်ကိုပြန်လည်ပြင်ဆင်ဖို့အစီအစဉ်ကျမမှာမရှိပါဘူး။တရားမမှုတွေကိုအမှုသွားအမှုလာအတိုင်းပဲဥပဒေကြောင်းနဲ့အညီကျမတိတိကျကျဆုံးဖြတ်သွားမှာပါ
။တရားသူကြီး Barrett Governor ကလည်း
One of the important things to keep in mind about Roe v. Wade
Roe v. Wade ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွန့်နေဖို့ကဒီအမိန့်ကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအချိန်ချင်းထပ်လောင်းအတည်ပြုခဲ့ကြတယ်ဆိုတာပါ။
တရားသူကြီး Neil Gorsuch ကလည်း
versus Wade decided in 1973.
ထောင်ကူအခွန်ဆက်၃ခုကဆုံးဖြတ်ခဲ့ကြတဲ့ Roe versus Wade ဆုံးဖြတ်ချက်ဟာအမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့စံပြနောက်မှအစဉ်အဆက်လိုက်နာဖို့နမူနာဆုံးဖြတ်ချက်ဖြစ်ပါတယ်
။တရားသူကြီး Samuel Alito ကလည်းသူ့ကိုခံထားရေးကျမ်းလာပွဲမှာအခုလိုပြောပါတယ်။
Courts should respect the judgments and the wisdom.
Roe v. Wade ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွဲနေဖို့ကဒီအမိကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအကြိမ်ကြိမ်ထပ်လောင်းအတည်ပြုခဲ့ကြရတယ်ဆိုတာပါပဲ
တရားသူကြီးဆမ်မြူအယ်အလီတိုရေးသားတဲ့ကိုဝင်ဖျက်ချခွင့်ပြန်လည်ပြင်ဆင်မဲ့သဘောထားမူကြမ်းပေါက်ကြားသွားပြီးတဲ့နောက်မှာပဲအမေရိကန်တရားရုံးချုပ်ရှေ့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုတရားရုံးချုပ်ဘက်ပလဲမှာလည်းခြံစည်းရိုးတွေကာထားပါတယ်တကယ်လို့တရားရုံးချုပ်ကရိုဘီဝိတ်ဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်မဲ့ဆိုရင်တိုင်းပြည်ဟာအကြီးအကျယ်နောက်ပြန်ဆွဲသလိုဖြစ်သွားလိမ့်မယ်ဆိုပြီးကိုဝင်ဖျက်ချခွင့်ကိုထောက်ခံသူတွေပြောဆိုနေပါတယ်ဒီမိုကရက်ထက်လွတ်တော်မှအေမီဂလိုဗာချာက ABC ရုပ်သံကိုခုလိုပြောပါတယ
် A new generation of women are looking at this and saying wait a minute my mom
မျိုးဆက်တဲ့အမျိုးသမီးတော်တော်များများကဒါကိုကြည့်ပြီးတော့ပြောနေကြပါတယ်ကြီးစမ်းပါအောင်ကျမတို့အမေတွေနဲ့အဖွားတွေကတော့ကျမတို့ရမယ့်အခွင့်အရေးတစ်ပိုးပြီးရခဲ့ကြတယ်ဆိုပြီးပြောနေကြပါတယ်စေဝါအသုံးပြုပြီးကိုဝင်ဖျက်ချတာကိုတားမြစ်ဖို့ပြဋ္ဌာန်းပြီးသားဒီနေ့ဥပဒေ15ခုထဲမှာပါတဲ့ကန့်သက်ချက်တွေအစိတ်ပိုင်းတွေကိုကျမကြည့်ပါအောင်မယ်လူတွေဒါတွေကိုကြည့်ပြီးဘလို့ကဘာမျိုးမှငါတို့နေနေရပါလိမ့်လို့ပြောကြပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ဖျက်ချတာတွေရဲ့တဝက်ကျော်ဟာခွဲစိတ်ပြီးဖျက်ချတာမျိုးတဲ့ စေဝါအသုံးပြုပြီးဖျက်ချတာပါ Republican ဦးဆောင်တဲ့ပြည်နယ်တွေမှာကိုဝင်ဖျက်ချတာကိုတောင်ကုဖို့စေဝါယူရာမျိုးကိုတားမြစ်ရေးအတွက်ပို့ပြီးတော့ကြိုးပမ်းလာကြပါတယ်တချို့ပြည်နယ်တွေမှာဆိုရင်အဓမ္မအကျင့်ခံရတာသွေးချင်းနီးတဲ့သူတွေဆက်ချက်မိလို့ကိုဝင်ရှိတာမျိုးကိုဖျက်ချတာမျိုးကိုတောင်မှတားမြစ်ဖို့ပြင်ဆင်နေပါတယ်တောင်ကျုံမှာကိုဝင်ဖျက်ချတာကိုတားမြစ်မဲ့ဥပဒေကြမ်းပေါက်ကြားခဲ့ပြီးတဲ့နောက်လူဝေဇီယနာပြည်တွင်မှာကိုဝင်ဖျက်ချမယ်ဆိုရင်မိခင်ရောကျမရဲ့ဝန်ထမ်းမှလူသတ်မှုကျူးလွန်တယ်ဆိုပြီးတတ်မှတ်ဖို့ဥပဒေပြူရေးလှုပ်ဆောင်နေပါတဲ့တခြားဒါဇင်နဲ့ကြီးတဲ့ပြည်နယ်တွေကလည်းရိုဘီဝိတ်ကိုဝင်ဖျက်ချခွင့်ဆုံးဖြတ်ချက်မရှိတော့တာကိုလက်ခံပြီးတားမြစ်တာကိုတက်ဆိုင်ရာပြည်နယ်တွေရဲ့ရှေ့ဆောင်ဥပဒေအခြေခံမှုအဖြစ်အလားတူဂိုင်ဆွဲကိုပြင်ဆင်နေပါတဲ့တရားရုံးကျုပ်ရဲ့တရားဝင်ဆုံးဖြတ်ချက်ကတော့ဂျွန်လလောက်မှာပဲတရားဝင်ထွက်ပေါ်လာနိုင်ကြောင်းပါခင်ဗျာကျွန်တော်သိတယ်ပ
ါအခုတကတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍကတော့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါတယ်အီတလီနိုင်ငံကကဘာကျော်ဗာချီဆိုတဲ့ဟေဇယ်သီးအရသာချောကလက်တွေရဲ့တက်တန်းဟာ2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်နှစ်ပေါင်း100ကြာတဲ့အထိကဘာတလွားကဘာတဝမ်းကချောကလက်ကြိုက်တဲ့သူတွေကိုဆွဲဆောင်ထားနိုင်တဲ့ဘာချီချောကလက်တွေရဲ့လျှို့ဝှက်ချက်ကဘာလဲဆိုတာကိုမတ်စုမြန်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ယုံကိုသွားပြီးလေ့လာကြအောင်ပါခင်ဗျာ
အီတလီနိုင်ငံအလဲပိုင်းကပေရူဂျီနာမြို့မှာ1909ခုနှစ်ထဲကတည်ထောင်ထားတဲ့ပေရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်ဒီချောကလက်ကုမ္ပဏီကကဘာကျော်တဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်တရာရှိနေပါပြီ။လူဝီဇာစပါညိုလီဆိုတဲ့ဆွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါရယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူးအောင်သူကတီထွင်ခဲ့ပါရယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်တရာကြာတဲ့အထိကဘာတဝမ်းကိုထုတ်လုပ်တင်ဖို့ရောင်းချနေရပါတယ်ပီရူဂျီနာမျိုးကိုလာလေသူတွေဆိုရင်တော့ပီရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ
် Conozco da cuando ero piccola è una garanzia assoluta
ဒီမှာကလေးဘဝတည်းကစားလာတာဆိုတော့ကောင်းတယ်ဆိုတာသိပြီးသားပါလေဘာချီချောကလက်မှမဟုတ်ပါဘူးပီရူဂျီနာချောကလက်ဆက်ယုံကထွက်သည့်ချောကလက်တိုင်းရဲ့အရသာစိတ်ချရပြီးသားလေအဲ့ဒါကြောင့်အိမ်ပြန်လက်ဆောင်နေပေးဖို့လာဝဲတာပေါ့သူတို့ချောကလက်တွေကတကယ့်ကိုကောင်းပါရဲ့
မူလဘာချီချောကလက်တုံးလေးတွေရဲ့ပထမထူးခြားချက်ကအရသာဖြစ်ပါတယ်စားလိုက်တာနဲ့ရှားပေါ်မှာရင်ပျော်သွားမဲ့ချောကလက်အပျော့စားကိုဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါတယ်ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလှုပ်ပြီးအပေါ်ကနေမန်ထားတာဖြစ်ပါတယ်ဒါကြောင့်လဲသူ့ရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါဒီကြားစီထုတ်ပိုးထားတဲ့ချောကလက်တုံးလေးတွေတိုင်းမှာလဲချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီချောကလက်ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါတယ်2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှာရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပီရူဂျီနာချောကလက်ဆက်ယုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်ဘာချီချောကလက်ထုတ်လုပ်တဲ့ပီရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကဘာတဝမ်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှတင့်တကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကဘာတဝမ်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ Beh, guarda, ne facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တမနစ်ကိုဘာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်သလဲဆိုတာတွက်ကြည့်နိုင်ပါတယ်
။မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာဂျီချောကလက်လေးတွေကိုဒီနေ့အထိပီရူဂျီနာဆက်ယုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပါ
È bellissimo perché quando tu vai in giro e sapere che va
Tomorrow the light of baji chocolate တွေကဒီကဘာလုံးကိုရောက်တယ်ဆိုတာသိနေရတာကတိတ်ကိုစိတ်ကျဉ်တ်ဖို့ကောင်းပါတယ်။ကျမကခီးတွေခဏခဏထွက်တတ်တော့ဘယ်ကူပဲရောက်ရောက်ဘာဂျီ chocolate တွေရောင်းတာတွေ့ရရင်တိတ်ဝမ်းသာရပါတယ်။ပုံပြနေတဲ့ chocolate တုံးကတော့ကျမအတွက်လှနေတာမျိုးပါ။ chocolate ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ်။
လွန်ခဲ့တဲ့အနှစ်တရာတွေကဘာချီချောကလက်တွေထုတ်လုပ်လာတဲ့ပရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်
။ Beh, penso che sia una cosa abbastanza prestigiosa.
ပရူဂျီနာချောကလက်ကုမ္ပဏီကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ်တာအနှစ်တရာရှိသွားပြီဆိုတာပရူဂျီနာမြို့အတွက်လည်းသိပ်ကုန်ယူစရာဖြစ်ပါတယ်။ကုမ္ပဏီအတွက်ရောမြို့အတွက်ရောကျွန်တော်တို့ဒေသအတွက်ပါဂုဏ်ယူစရာပါ။
အရသာထူတဲ့တကိုက်စာချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့စွမ်းဆောင်ရည်ကိုအီတလီမှာတလီတစအတိအမှတ်ပြုကြပါရယ်။သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလည်းအီတလီနိုင်ငံမှာနာမည်ကြီးတဲ့ဖက်ရှင်အမှတ်တံဆိပ်တစ်ခုဖြစ်ပါရယ်
။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà.
စပန်ညိုလီဟာပတ်စုံသိတော်တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တောင်ပြောလို့ရပါတယ်။အဲ့ဒီအချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့ထဲပါခဲ့ပါတယ်။ချောကလက်တွေရသာထူအောင်ဘယ်လိုဖန်တီးမလဲ။ဖက်ရှင်ဝတ်ထည်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စာရီအားလုံးကိုသူကပဲကြီးကြပ်လုပ်ကိုင်ခဲ့တာပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်။
အီတလီနိုင်ငံအလဲပိုင်းပရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံဆောင်ကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာကြောင်းလေးတွေကိုလည်းအီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပါ
VOA American တရဲ့ Volune မနက်ပိုင်းအတန်လင့်အစီအစဉ်တွေကို VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တေဂီထိုက်ကပြောပြပေးပါခင်ဗျာ။
စစ်ကောင်စီကိုဖိအားပေးရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်ထဲပို့နိုင်ရေးအာဆီယံရဲ့ရေးပေါ်ဂျိုးပန်ဆောင်ရွက်မှုတွေအပေါ်မှာအမေရိကန်ကဆက်လက်ထောက်ခံကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကအင်ကာနီမှာပြောပါတယ်။အာဆီယံရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်အနေနဲ့အနှစ်သာရရှိရှိမြန်မာနိုင်ငံကိုချက်ချင်းတွားရောက်နိုင်ရေးနဲ့ဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုတွေကကိုယ်စားလှယ်တွေအပါအဝင်သက်ဆိုင်သူအလုံးနဲ့ဆွေးနွေးနိုင်ရေးဆောင်ရွက်ပေးဖို့လည်းပါဝင်တဲ့အကြောင်းသူကပြောပါတယ်။မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီဘက်ကအကောင့်ထဲပို့ဖို့ပြက်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေလည်းဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုဖြေကြားခဲ့တာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့လည်းသူကပြောပါတယ်။မြန်မာအရေးဟာလက်မဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာကိစ္စတစ်ခုဖြစ်တေချာပေါက်ရှိမယ်လို့သူခန့်မှန်းကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။ပင်လယ်နဲ့စိတ်ကန်အိုဒက်ဆာကိုအင်ကာနီမှာရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တရင်ဆက်တပတ်ထဲကိုရောက်လာတဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းယူကရိန်းကိုပို့ဆောင်တဲ့အရေးကြီးတဲ့လက်နက်သေးယူပို့ဆောင်မှုတွေကိုရုရှားဆိုရဘက်ကဟန့်တားဖို့ကြိုးစားတာဖြစ်ပါတယ်။အိုဒက်ဆာကပြင်းထန်တွေကိုရုရှားတို့ကဒုံးကျည်9ဆင်းနဲ့ပစ်ခတ်ခဲ့ပြီးဈေးဝယ်စင်တာတစ်ခုနဲ့တူလောင်ယုံတစ်ခုကိုထိမှန်ခဲ့ပြီးအနည်းဆုံး2ဦးသေဆုံး5ဦးဒဏ်ရာရကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆွဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ
်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဒဲရော့စမစ်နဲ့တိုနီဘောလက်တို့ဖြစ်ကြပါတယ်။ဒီမနေ့ VOA စီစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးတာပါ။တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.